မြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်မှာတရုတ်ရဲ့အခန့်ကဏ္ဍဟာအရေးကြီးပါတယ်လို့အစိုးရအဖွဲ့အစည်းမြင့်တာဝန်ရှိသူတဦးကပြောပါတယ်အခုကျင်းပနေတဲ့27ရာစုပင်လုံးဒုတိယကြိမ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံဖွင့်ပွဲမှာမြောက်ပိုင်းမဟာမိတ်လို့ခေါ်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ပါဝင်တက်ရောက်နိုင်ဖို့အတွက်တရုတ်နိုင်ငံကအဓိကကြားဝင်စီစဉ်ပေးခဲ့တဲ့နောက်မှာခုလိုပြောဆိုသွားတာပါ။ဒီချိန်ထဲမှာပဲအမေရိကန်ပြည်ထောင်စုကလည်းကူညီနိုင်တာကိုကူညီနေတယ်လို့ပြောသလိုဥရောပသမဂ္ဂ EU ကတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုဆက်ပြီးတော့ထောက်ခံပံ့ပိုးသွားမယ်လို့ပြောပါရယ်။ပြည်စုံကိုနေပြည်တော်ကနေကိုကျော်သိန်းကသတင်းပေးပို့ထားပါရယ်။
ညပိုင်းမှာမိခုနှစ်ဖွဲ့ဟာညီလကန်စားဖို့တရက်အလူအင်္ဂါနေ့ညနေပိုင်းမှာမှညီလကန်ကျင်းပမဲ့နေပြည်တော်ကိုရောက်လာကြတာပါလို့ရမယ်ဆိုရင်နောက်ဆုံးအချိန်ပိုင်းကြားမှာရောက်လာတယ်လို့ဆိုရမှာပါဒီခုနှစ်ဖွဲ့အခုလိုတက်ရောက်နိုင်အောင်တရုတ်နိုင်ငံကအဓိကစစ်ဆက်ညှိနှိုင်းပေးခဲ့တာဖြစ်ပါတယ် TNL တန်းပလောင်တပ်ဖွဲ့ရဲ့ဒုတိယဥက္ကဋ္ဌဗိုလ်မှူးချုပ်တာချုပ်ကြားကတရုတ်နိုင်ငံကိုကျေးဇူးတင်စကားဆိုပါတယ
်အဆင်ပြေပါတယ်တရုတ်ပြည်သူ့တမတနိုင်ငံတော်ရဲ့ဟိုဖေးမဆောင်လျှောက်တဲ့အပေါ်မှာအများကြီးဟိုဒီကျေးဇူးတင်ပါဘော
မြန်မာငြိမ်းချမ်းရေးဖြစ်စဉ်အောင်မြင်ဖို့အတွက်တရုတ်နိုင်ငံမပါဘဲနဲ့မဖြစ်နိုင်တော့ဘူးဆိုတဲ့အခြေအနေမျိုးလုံးဝမဟုတ်ပေမဲ့တရုတ်နိုင်ငံရဲ့အခန့်ကဏ္ဍကအရေးကြီးတယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးညွှန်ကြားရေးမှူးချုပ်ဦးစော်ထေးကပြောပါတယ
်ကျွန်တော်တို့တမိုင်းကြောင်းပြန်ကြည့်လိုက်ပါတော့မြန်မာပြည်ကွန်မြူနတီပါတီဘာကြောင့်ဦးနေဝင်လက်ထက်မှာဟိုချုပ်ငိမ့်သွားရလဲပေါ့နော်တရုတ်နိုင်ငံရဲ့အခန့်ကဏ္ဍအရေးကြီးပါတယ်ကျွန်တော်တို့ပထဝီနိုင်ငံရေးရကြိုက်သည့်ဖြစ်စဉ်မကြိုက်သည့်ဖြစ်စဉ်ကျွန်တော်အင်းကြီးချင်းကိုလဲလဲလို့မရပါဘူးအလဲလဲလို့မရတဲ့ပုံမှာကျွန်တော်တို့နိုင်ငံရဲ့အကျိုးစီးပွားပေါ့နော်ကို national interest ကိုဘယ်လိုပြင့်တင်မလဲဆိုတဲ့အချက်ကအဓိကဖြစ်ပါတယ်။နောက်တစ်ချက်ကတရုတ်နဲ့ကျွန်တော်တို့ဒီအစင်လာအင်းကြီးချင်းမဟာမိတ်နိုင်ငံတွေဖြစ်ပါတယ်။နောက်ဆုံးဘက်စုံမှာပြီးတော့ပူးပေါင်းဆောင်ရွက်မိတ်ဖက်လက်မှတ်ရေးထိုးထားတာဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့ကမ္ဘာအခင်းချင်းပေါ့ဗျာ။အခုနောက်ဆုံးဟိုနိုင်ငံတကာအစီအစဉ်ပေါ့ဒီအနေအထားတွေကကြည့်လိုက်ပါကျွန်တော်တို့တရုတ်နိုင်ငံရဲ့အခန့်ကဏ္ဍကဟိုနိုင်ငံတကာမှာလည်းရေးပါတဲ့ကဏ္ဍမှာရှိပါတယ်။အလားတူပဲအာဆီယံမှာလည်းရေးပါတဲ့အခန့်ကဏ္ဍရှိလို့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာရေးပါတဲ့အခန့်ကဏ္ဍရှိပါတယ်။သို့တော့ကျွန်တော်တို့နိုင်ငံရဲ့မူဝါဒနိုင်ငံသားမှရှိတဲ့ငြိမ်းချမ်းစွာရှင်သန်နေတိုင်းမူကြီး900တန်ကြီးပေါ့နော်ဒါတွေပူးပေါင်းဆောင်ရွက်တော့မှာဖြစ်ပါတယ်ဟုတ
်မြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်ထဲမှာတရုတ်နိုင်ငံကအနက်နဲ့ရှန်ရှိုင်းပါဝင်ပတ်သက်နေချိန်မှာပဲအမေရိကန်ပြည်ထောင်စုကတော့ကူညီနိုင်တာကိုကူညီနေတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီးစကော့မာဆီယိုက VOA နဲ့တီးခြားတွေ့ဆုံမိန့်မြန်းခန်းမှာပြောထားပါတယ
် What we want is peace we want to see Myanmar achieve peace and
ကျွန်တော်တို့လိုချင်တာငြိမ်းချမ်းရေးပါမြန်မာနိုင်ငံငြိမ်းချမ်းရေးရတာကိုကျွန်တော်တို့မြင်ချင်ပါတယ်သက်ဆိုင်သူတွေအများကြီးပါနေပြီးတော့ပြိပခဖြစ်နေတာတိတ်ကြနေပြီဖြစ်တာကြောင့်လုံလောက်တဲ့ယုံကြည်မှုမရှိတဲ့အတွက်ကြောင့်ကိုပဲဒါကခက်ခဲတယ်ဆိုတာကျွန်တော်တို့သိပါတယ်ဒါဟာမြမလုပ်ငန်းစဉ်ဆိုတာကိုကျွန်တော်တို့စိတ်ထဲမှာအမြဲမှတ်ထားပါတယ်ဒါကြောင့်ကျွန်တော်တို့ဝင်ဆွတ်ဖတ်တာမျိုးမလုပ်ချင်ပါဘူးဒါပေမဲ့တခါတလေနီလန်ပိုင်းအထောက်အကူပြုလာလို့ကျွန်တော်တို့ကူညီနိုင်တာတွေမှာကူညီပါတယ်ဥပမာ Federal Water နဲ့သက်ဆိုင်တဲ့ကိစ္စရပ်တွေဟာဘာတွေဆိုတာတွေကိုအဖွဲ့တွေနားလည်စေဖို့ကူညီပါတယ
်ဥရောပသမဂ EU အနေနဲ့လည်းမြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုနိုင်ငံရေးအရာရောဗန်ဒါရေးပိုင်းအရာပါထောက်ခံပံ့ပိုးပေးနေပြီးဆက်ပြီးထောက်ခံသွားပါမယ်လို့ EU ရဲ့မြန်မာနိုင်ငံဆိုင်ရာယုံကဒူဒူးဆက်ဆံရေးဆိုင်ရာအကြံပေးပုဂ္ဂိုလ် Valerie Zoll က VOA ကိုပြောပါတယ
် The European Union fully respects Myanmar's national sovereignty and ownership of the peace process and during
မြန်မာထုတ်ချာအနာပိုင်မှုနဲ့ကိုရိုင်းဖော်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ပေါ် EU အနေနဲ့အပြည့်အဝလေးစားတဲ့အကြောင်းမြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအနာဂတ်မှာလည်းဆက်ပြီးပံ့ပိုးကူညီသွားမယ်ဆိုတာအကြသေးခင်က Brussels မြို့တော်ကိုနိုင်ငံတော်အကြံပေးပုဂ္ဂိုလ်ဒေါက်ဆန်းစုကြည်သွားရောက်ချိန်တွင်ဥရောပကောင်စီဥက္ကဋ္ဌ Donald Tusk နဲ့ EU ရဲ့နိုင်ငံသားရေးနဲ့လုံခြုံရေးမူဝါဒဆိုင်ရာအဆင့်မြင့်ကိုယ်စားလှယ် Federica Mogherini တို့ကထပ်လောင်းအာမခံပြောဆိုခဲ့တဲ့အကြောင်းရန်ကုန် EU ယုံကတာဝန်ရှိသူတူဖြစ်တဲ့ Valerie Zoll ကပြောသွားတာပါတရုတ်နိုင်ငံရဲ့ဂျာဝင်ဆက်ဆက်ပေးမှုနဲ့မြောက်ပိုင်းမာမေခုနှစ်ဖွဲ့ဒီကနေ့ညီလာခံဖွင့်ပွဲကိုတက်ရောက်လာပြီမယ်လေညိုသောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC အဖွဲ့ဝင်တိုင်းသားလက်နက်ကိုင်အဖွဲ့တွေကတော့မတက်ရောက်ဖို့အဆုံးဖြတ်ခဲ့ပါတယ် UNFC အဖွဲ့ဝင်လက်နက်ကိုင်အဖွဲ့တွေငြိမ်းချမ်းရေးလုပ်ငန်းစဉ်ထဲမှာဆက်ပြီးပါဝင်လာဖို့အတွက်လဲဂျာဝင်ဆက်ဆက်ပေးမဲ့တတိယနိုင်ငံဒါမှမဟုတ်အဖွဲ့အစည်းတစ်ခုခုပေါ်လာမှာပဲဖြစ်နိုင်ခြေရှိလာမှာလားဆိုတာကတော့အပြေမထွက်သေးတဲ့မေးခွန်းတစ်ခုဖြစ်ဆက်ရှိနေသေးပါပဲခင်ဗျာ